အာဖဂန်မြောက်ပိုင်းမှာရှိတဲ့ USAID အမေရိကန်ပြည်ထောင်စုနိုင်ငံတကာကူညီအစီအစဉ်နဲ့ဆက်ဆက်နေတဲ့ရုံးဝန်းတစ်ခုကိုမနေ့တောက်ကြနေ့အစောပိုင်းမှာတာလီဘန်တွေကအသေးခံဘုံးခွဲတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးပြီးတော့အနည်းဆုံးလူ24ဦးဒဏ်ရာရခဲ့ပါတယ်ကန်ဒက်မြို့မှာရှိတဲ့ဖော်မျိုးရေးဆိုင်ရာအဖွဲ့ရုံးကိုတက်ခိုက်မဲ့လူ9ဦးအထဲဝင်ရောက်နိုင်အောင်လို့အသေးခံဘုံးခွဲတက်ခိုက်သူတူကအဲ့ဒီတကားဂိတ်ကိုကားနဲ့ဝင်ရောက်တက်ခိုက်ခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။တစ်ဆုံးရတဲ့အထဲမှာတော့အာဖဂန်လူမျိုး2ဦးပါဝင်ပြီးတော့ကြံ3ဦးကတော့ဂျာမနီ၊ဗြိတိန်နဲ့ဖိလစ်ပိုင်နိုင်ငံသားနိုင်ငံသားဝန်ထမ်းတွေဖြစ်ကြပါတယ်။ဝင်ဂိတ်ကိုကားနဲ့ဘုံးခွဲတက်ခိုက်ခံရပြီးတဲ့နောက်အဲ့ဒီမှာဒီအာဖဂန်လူမျိုးရေးတပ်တွေနဲ့9နိုင်နီးပါးအပြန်အလှန်တက်ခိုက်မှုတွေဖြစ်ပြီးတော့ကြံဖက်တက်ခိုက်သူအားလုံးတေဆုံးခဲ့ရပါတယ်။တာလီဘန်တို့ကတော့ဒီတက်ခိုက်မှုကိုသူတို့လုပ်တာလို့ဆိုပါတယ်။အာဖဂန်နစ္စတန်ဒေသမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်3,400လောက်နဲ့အခြားနေတိုးတပ်ဖွဲ့တွေကိုကြီးကြပ်မဲ့အာဖဂန်စစ်ဒေသအကြီးအကဲဗိုလ်ချုပ်ကြီးပက်ထရီယက်စ်ဒီကပူးမျိုးကိုရောက်ရှိလာချိန်မှာပဲတာလီဘန်ဘက်ကအခုလိုတက်ခိုက်မှုတွေကြုံခဲ့တာပါ။ဗိုလ်ချုပ်ကြီးပက်ထရီယက်စ်ကတော့ဒီအာဖဂန်ဆိုင်ရာအမေရိကန်သံတမန်ကြီးကားလ်အီဂန်ဘယ်ရီနောက်အာဖဂန်ဆိုင်ရာနေတိုးအကြီးအကဲတာဝန်ရှိသူမတ်စစ်ဝီလိုနဲ့အတူရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ။